ရောင်းမြို့နယ်မှာရှိတဲ့တိန်ညိုတင်းထိန်ကန်အပါဝင်စစ်ဆောင်စခန်း၄ခုကိုပြည်ပဆိုင်ရာကြက်ချင်နီကော်မတီ ICRC ကနေဒီလမှာစံရိတ်ခါထောက်ပံ့မှုကိုရပ်ဆိုင်းသွားမယ်လို့အကြောင်းကြားလာတာကြောင့်စစ်ဆောင်စခန်းတွေမှာစိုးရိမ်မှုတွေတိုးပွားလာနေပါတယ်ဒီလိုရပ်ဆိုင်းရတာကလည်းရခိုင်ပြည်နယ်အစိုးရကနေဒုက္ခသည်စခန်းမှာစံရိတ်ခါလုံလောက်နေလို့ထောက်ပံ့မှုမလိုကြောင်း ICRC ကိုအကြောင်းကြားထားတာဖြစ်တယ်လို့ဒေသခံလွတ်တော်ကိုယ်စားလှယ်တွေကပြောပါတယ်ဒီအကြောင်းပြည်စုံကတော့ VOA သတင်းတောင်တိုင်းကိုအင်ကဆက်သွယ်ပေးပြန်ထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပါမြောက်ဦးမြို့နယ်တွင်စစ်ဘေးရှောင်စခန်း၄ခုကိုအကြီးကြီးဆိုင်ရာချက်စင်နီကော်မတီ ICRC ကအခုလအတွက်စာရိတ်ခါထောက်ပံ့တာကိုရပ်ဆိုင်းလိုက်တယ်လို့ဒိန်ညိုစစ်ရှောင်စခန်းကော်မတီဦးဝေလက်အောင်ကအခုလိုပြောပါတယ်
ကိုကောက်လအတွက်ကိုလေ ICRC နဲ့ဒီနေ့စင်ညိုစခန်းကိုထောက်ပံ့ဖို့လာမယ့်အစီအစဉ်ရှိတယ်ဒါနဲ့အဲ့ဒီထဲမှာဇန်ရိတ်ခါမပါဘူးသူတို့ထောက်ပံ့မဲ့စီစဉ်တဲ့မှာမပါလာတာကလည်းဒီစင်ညိုစခန်းရဲ့တည်နေနေရပစ်ကြရဲ့အင်းရဲ့လက်ထုပါကျွန်တော်တင်ရစက်တဲ့ဆက်ဆံဆိုရင်ဒီလိုတို့များလေအတူတူက900နဲ့300နဲ့ချင်းစုလူတွေက2100နဲ့ကိုယ့်စီရှိရကျွန်တော်ကဒလတလကစာနေကပါဆန်ကဆိုရင်1120နဲ့ချင်းစုကတော့အတိအရကျွန်တော်တို့ဒီ ICRC ဒီ Apple ဘာတဲ့မှာ ICRC ကိုစိတ်တဲ့ဆက်ဆံလေးကိုထောက်ပံ့ဖို့ဆိုပြီးဆရာက condition ရတဲ့ခါကျတော့ကျွန်တော်ကဖဲဖဲလိုအများကြီးပြင်ရမယ်ပေါ့ဗျာ ICRC ရဲ့ဆိုပို့ပြီးကြားလိုက်တာဒီစိတ်နဲ့အရှင်မှာမရှိဘူးကျွန်တော်စိတ်ကြောင်လေးနေနဲ့ကျွန်တော်ကြီးပါတဲ့ပြဿနာကိုဆော့ပေါ့အဲ့ဒီကျောင်းတို့ကျွန်တော်တို့ကိုစိတ်ကြီးကြီးကြီးမားမားတွေပြေးရလို့မရှိဘူးစိတ်ကြဲတဲ့တပတ်လောက်ကတော့ဒီဘုံကထားနေပြီကျွန်တော်စမ်းပြဆိုပြီးတော့စစ်လျှောက်အဲ့ဒီပတ်နာလေးရှိတယ်ဒါနဲ့ကျွန်တော်တို့စခန်းရဲ့အစီအစဉ်တွေကိုဒီထပ်ပတ်မှုမျိုးလိုမဖြစ်ဘူးကျွန်တော်တို့စမ်းအားအစီအစဉ်များပဲလေ့တက်နေရတယ်
တိန်ညူပေပင်းရင်တင်းထိန်ကန်ရွာသိက်ကိစားတဲ့စခန်းတွေမှာစစ်ဘေးရှောင်ဥယျာဉ်4000ခန့်ရှိနေပြီးမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေးဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားမှုတွင်တိမ့်ချောင်လာတာဖြစ်ပါတယ်ဒီစစ်ဆောင်စခန်းတွေကို ICRC အဖွဲ့ကနေရိတ်ခါထောက်ပတာရပ်ဆိုင်းရတဲ့အကြောင်းရင်းကိုတော့မြောက်ဦးမြို့နယ်မဲဆန္ဒနယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးသွန်းတာစိန်ကအခုလိုပြောပါရစေ။အ
ဲ့ဒီကိစ္စနဲ့ပတ်သက်လို့ကျွန်တော်က ICRC ကိုမေးကြည့်ပါတယ်။တင်ညောစခန်းအပါဝင်ပေါ့နော်။အဲ့ဒီဒုက္ခသည်စခန်း၄ခုကိုဘာဖြစ်လို့ဒီဆိုင်ရိတ်ခါထောက်ပံ့မှုကိုရပ်ထားတယ်လဲ။ ICRC ကဘာပြောလဲဆိုတော့ရခိုင်ပြည်နယ်အစိုးရအဖွဲ့ကနေပြီးတော့ဒီလအတွက်အဲ့ဒီဒုက္ခသည်စခန်းမှာဆိုင်ရိတ်ခါတဲ့အလုံးလောက်ရှိနေတဲ့အတွက်ဒီဒုက္ခသည်စခန်း၄ခုကိုဆိုင်ရိတ်ခါထပ်ပန်းစရာမလိုဘူးတခြားအပြည့်စစ်တွေပဲထပ်ပန်းမှာလို့သူတို့ကဒီလိုမျိုးအကြောင်းကြားထားတဲ့အတွက်မထပ်ပန်းတာဖြစ်တယ်လို့အစီအစဉ်အစီအစဉ်ကဒီလိုပဲအကြောင်းပြန်ပါတယ်သူတို့ကတော့ယာယီလို့ပြောပါတယ်တစ်လအတွက်လားနှစ်လအတွက်လားဆိုတော့ကျွန်တော်လည်းမပြောတတ်ဘူး
စစ်ဆောင်စခန်းတွေအတွက်အစိုးရထောက်ပံ့မှုအားနည်းနေပြီး ICRC အဖွဲ့ကတော့အဓိကထောက်ပံ့မှုပေးဆောင်နေတာလို့ဦးသွန်းသာစိန်ကပြောပါရယ်စစ်ဆောင်ဥယျာဉ်900ကျော်ရှိတဲ့ပြည်ပြင်းရင်းစစ်ဆောင်စခန်းမှာစံစန္ဒရိတ်ကနှစ်ပတ်စာတာကျန်တဲ့အကြောင်းပြည်ပြင်းရင်းစစ်ဆောင်သာဝန်ခံဦးအောင်စိန်ဦးကခုလိုပြောပါရယ
်ဟိုတကယ်တကယ်ပြေခါလို့ရက်ခါဆံမပါဘူးအခြားပြည်စစ်တွေတို့ပါတယ်ပေလို့စီတို့ဒါတို့ပါဆံအားတို့ဟာဒီနောက်နှစ်ပတ်စာလောက်ရှိတယ်ဒီနောက်နှစ်ပတ်ဆိုရင်တို့ဆံတက်တော့မယ်ကျွန်တော်တို့မှာရေခါကတော့ပြတ်သွားမယ်
ဒီစစ်ဆောင်စခန်းတွေကိုရခိုင်ပြည်နယ်ဆိုရကနေအကူအညီပေးတယ်ဆိုပေမဲ့လုံလောက်တဲ့အကူအညီမရရှိဘူးလို့ဦးအောင်စိန်ဦးကဆက်ပြောပါတယ
်ပြတ်သွားတော့အကူအညီကအရင်တို့ရှိခဲ့တယ်အခုတို့ဟာအကူအညီလာတော့မရှိအရင်တို့ဟာဆန်နေပါလေတည်ခဲ့တယ်ဘလားကဆင်းနေငွေတူကိုငွေငေါထောင်ကျော်လောက်တော့ခေါက်တည်ခဲ့တယ်နောက်တော့အပေးမရှိဘူးဆန်နေအရင်တို့ပြတယ်
ဒီဒုက္ခတဲ့စကားတွေမှာစံလုံလောက်ရှိနေလို့ ICRC အဖွဲ့ကစံကူညီခွေးမပြုတ်ဘူးဆိုတဲ့ပြောဆိုချက်နဲ့ပတ်သက်လို့ရခိုင်ပြည်နယ်အစိုးရအဖွဲ့ပြောခွင့်ရဝန်ကြီးကိုဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရရှိခဲ့သလိုတခြားဝန်ကြီးတွေကိုဆက်သွယ်ရမှာလည်းဖြေဆိုခြင်းမရှိခဲ့ပါဘူးစံထောက်ပဆက်လက်ရရှိရေးအတွက်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေနဲ့စစ်ဘေးဒုက္ခတဲ့စကားတာဝန်ခံတွေကလည်းမြို့နယ်အာဏာပိုင်ပြည်နယ်အစိုးရထံမှဆက်လက်တင်ပြသွားမယ်လို့တာဝန်ရှိသူတွေကပြောပါတယ်ရခိုင်ပြည်နယ်အတွင်းကစစ်ဘေးကြောင့်ဒုက္ခသည်တွေစားရောက်နေထိုင်ရေးအတွက်လိုအပ်တဲ့အကူအညီပေးဖို့အလူငွေကောက်ခံသူတွေကိုလည်းအစိုးရအာဏာပိုင်တွေကနေတာစီပိတ်ပင်မှုတွေကလည်းရှိနေပါတယ်ရခိုင်ပြည်နယ်အတွင်းမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့စစ်ရေးပဋိပက္ခကြာလာတာနဲ့မျှစစ်ဆောင်ဥယျာဉ်တိုးပွားလာသလိုစားရောက်နေထိုင်ရေးပညာရေးကျန်းမာရေးကိစ္စရပ်တွေမှာလည်းအခက်အခဲရှိနေပါတယ်နဖက်စည်ရေးတင်းမှမှုတွင်စစ်သွေးမြို့နယ်ပါဝင်ရခိုင်မြောက်ပိုင်းမြို့နယ်တွင်မှစစ်ရှောင်ဥယျာဉ်6000ကျော်ရှိလာနေပြီလို့ရခိုင်လူမှုအဖွဲ့အစည်းတွေကနေစည်ရင်ထုတ်ပြန်ထားပါတယ်ခင်ဗျာ